မြန်မာလုံခြုံရေးတပ်ကနေအတိုက်ခံတွေဖက်ကူးပြောင်းလာသူတွေတိတိတသားကျဆင်းသွားတယ်လို့ပြည်သူ့ရင်ခွင်အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်အတွင်းတင်းကျပ်တဲ့စီးမျဉ်းစီကံတွေပိုးပြီးတော့ချမလာတဲ့အပြင်ကြားကာလညညရေးအစိုးရ NUG နဲ့အခြားအတိုက်ခံအဖွဲ့အစည်းတွေရဲ့ကာကွယ်မှုတွေအလုံးလောက်မရတဲ့အတွက်အခုလိုပူပေါင်းဝင်ရောက်လာသူတွေကျဆင်းသွားတာဖြစ်တယ်လို့လည်းပြောပါတယ်။တပ်တွင်းမှာနေထိုင်တဲ့စစ်ဖက်တပ်ဖွဲ့ဝင်တွေအနေနဲ့အပြင်လောကနဲ့ထိတွေ့ဆက်ဆံတာတွေတားမြစ်ထားတဲ့အပြင်လုံလောက်တဲ့သတင်းအချက်လက်တွေမရတာကြောင့်တပ်တွင်းကစွန့်ခွာလာသူတွေတိတိတသားကျဆင်းသွားတာဖြစ်တယ်လို့ပြည်သူ့ရင်ခွင်အဖွဲ့တီထောင်သူဦးဖြစ်တဲ့ဘူဂျီလင်းထက်အောင်က VOA ကိုပြောပါတယ်ဒီတော်လိုင်းရေးမှာသူတို့သဘောဆန္ဒနဲ့ပူးပေါင်းပါဝင်ချင်ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းနှဲသွားတယ်လို့ပြောပါတယ်။ဒါအပြင်ရာထူးနဲ့လုံခြုံရေးကိုဆွန့်လွတ်ဖို့ဝင်လေတာ၊ရင်းတွေကိုစစ်ဆေးတာနဲ့အခြားစုံစမ်းစစ်ဆေးမှုတွေအပါအဝင်အယက်သားတွေစီကငွေညှစ်လို့ရတဲ့အနေအထားကိုမဆွန့်လွတ်ချင်ကြတာကြောင့်လဲအတိုက်ခံဖက်ပဲပြောင်းလာဖို့ဝင်လေကြတဲ့အကြောင်းရင်းတွေထဲမှာပါတယ်လို့ပြောပါတယ်။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အတိုက်ခံတွေကိုရက်ဆက်ကြမ်းကြုတ်စွာနှိမ်နှင်းဖြိုခွင်းခဲ့ပေမဲ့ဒီမိုကရေစီရေးလိုလာတဲ့တပ်ဖွဲ့ဝင်တွေတပ်ဖွဲ့တွေထက်ဖက်ပူပေါင်းလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလည်းရှိပါတယ်။ဒီလိုပြည်သူတွေဖက်ကူပြောင်းလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူတွေကကြိုဆိုခဲ့ကြပြီးတော့စစ်အာဏာရှင်ကိုအ мян ဖြုတ်ချနိုင်လောက်အောင်ဖက်ပြောင်းလာသူတွေအများပြားရှိလိမ့်မယ်လို့မျှော်လင့်ထားကြတာပါ။စစ်တပ်ကနေဖက်ပြောင်းလာသူတွေနဲ့2023ခုနှစ်မေလမှာဖွဲ့စည်းထားတဲ့ပြည်သူ့ရင်ခွင်အဖွဲ့ကိုတော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကအားပေးထောက်ခံထားတယ်လို့အဖွဲ့ဝင်စစ်ဘက်အရာရှိဟောင်းတွေဟာလည်း NUG ကာကွယ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းဆက်ဆံတာတွေရှိပါတယ်။